အမေရိကန်ပြည်ထောင်စုရဲ့သမ္မတတစ်ဖြစ်နေဒေါ်နယ်ထရမ့်သမ္မတကျန်းသက်စာကျင်းစုပွဲအခမ်းအနားမှာကျင်းပမိခုရက်ပိုင်းတွေတွေ့မှာပဲအမေရိကန်တလွှားဒီအရွေးချယ်ခံသမ္မတထရမ့်ဆန့်ကျင်ရေးဆန္ဒပြမှုစုဝေးမှုတွေဆယ်စုထက်မနည်းကျင်းပနေကြပါတယ်ဝါရှင်တန်ဒီစီမြို့လယ်ကအာဖရိကနယ်အမေရိကန်လူမျိုးတွေရဲ့သမိုင်းဝင်ဖျားเจ้าမှာစနေနေ့တုန်းကလုပ်ခဲ့တဲ့လူလူစုဝေးပွဲအတွင်းမှာတော့ဒေါ်နယ်ထရမ့်အနေနဲ့လွတ်လပ်ရေးကြောက်ရွံ့ကိုမြေမြုပ်ပစ်မဲ့ရေးခွင့်ပြုပေးလို့မရဘူးလို့နိုင်ငံသားခွင့်ရေးကာကွယ်မှုအပေါ်မှာမေရီလန်းပြည်နယ်ဒီမိုကရက်အထက်လွှတ်တော်အမတ်ခရစ်ဗန်ဟော်လန်ကတင်စားပြောသွားပါတယ်ရွေးချယ်ခံသမ္မတထရမ့်ဟာသူ့ရဲ့မဲဆွယ်စည်းရုံးပွဲတွေအတွင်းမှာအမေရိကန်ပြည်ထောင်စုအတွင်းရွှေ့ပြောင်းဝင်ရောက်သူတွေအပေါ်ပြောတဲ့မှတ်ချက်စကားနောက်အမေရိကန်မက္ကဆီကိုနယ်စပ်မှာတိုင်းဆောက်မယ်ဆိုတဲ့ဂတိကဝတ်စကားနဲ့မွတ်စလင်တွေအပေါ်တိုင်းပြည်ဝင်ခွင့်ကန့်သတ်မယ်ဆိုတာတွေပြောဆိုခဲ့မှုကြောင့်ထောက်သူ့ပေါ်မှာထောက်ခံသူတွေရှိသလိုပဲဒီပေါ်မှာသဘောမချကန့်ကွက်သူတွေကလည်းအခိုင်အမာရှိခဲ့ပါတယ် We shall not moveဒီအခိုင်အမာယက်တီကြစုဆိုတဲ့ Washington DC မှာလုပ်တဲ့မနေ့ကဆန္ဒပြချီတက်ပွဲကိုတော့ Christian Tier Hosea L Sharpton ကဥဆောင်ကျင်းပခဲ့တာပါ။စင်ရဲသားတွေနဲ့အလုသမားလူရန်းစားတွေကိုထိခိုက်စေမယ်ဆိုတဲ့ Trump ရဲ့မူဝါဒတွေအကောင့်ထဲပေါ်မလာအောင်လို့တားဆီးပိတ်ပင်မှုလွှတ်တော်မှာရှိတဲ့ Democrat အမတ်တွေနဲ့သဘောရအလေလက်ရှိတဲ့ Republican အမတ်တွေကိုတိုက်တွန်းသွားမယ်လို့ Tier Hosea Sharpton ကပြောပါရယ်။Chicago မှာလုပ်တဲ့လူလူစုဆန္ဒပြပွဲမှာတော့ Chicago နယ်တဝိုက် Islamic အဖွဲ့အစည်းများကောင်စီရဲ့ဥက္ကဋ္ဌလည်းဖြစ်အဲ့ဒီအဖွဲ့ကိုပူးတွဲထူထောင်လူလည်းဖြစ်တဲ့ Bassem Osman ကအဖွဲ့ဆူတောင်းစကားပြောကြပါတယ်ဒီမည်ဟာဖျားသခင်ပိုင်ဖြစ်တဲ့ Trump ရဲ့မြေမဟုတ်ဘူးဆိုပြောဆိုသွားတာကိုလူအုပ်ကြီးကသဘောကျလက်ခုပ်အော်ပါပေးခဲ့ပါတယ် Los Angeles မှာတော့ဒီ Los Angeles ရဲ့ရွှေပြောင်းနေထိုင်သူများအခွင့်အရေးဆိုင်ရာညွှန်မောင်းအဖွဲ့ရဲ့ပြောခွင့်ရသူ Mario Cabrera ကမေကွန်ပြောပါတယ် Trump ဆူအနေနဲ့သူရဲ့လူမှုအတိုင်းဝိုင်းကိုဖျက်လို့ဖျက်ဆီးလုပ်လာမယ်ဆိုရင်တော့ထိုင်ကြည့်နေမှာမဟုတ်ဘူးဆိုတာကိုသတိပေးလိုတယ်လို့သူကပြောပါတယ်။အခုတောက်ကြနေလုံးမဲ့ Donald Trump ရဲ့တမန်ကျန်းသက်စာကျေးဇူးပွဲပြီးရင်လဲ Trump ကိုဆန့်ကျင်တဲ့အမျိုးသမီးချီတက်ပွဲတစ်ခုစနေနေ့မှာပြုလုပ်ဖို့ရှိနေပြီးတော့နိုင်ငံအနှံ့ကလူပေါင်း2,000ကျော်အဲ့ဒီမှာတက်ရောက်မယ်လို့မျှော်လင့်ရပါတယ်ခင်ဗျာ။